လာမယ့်နိုဝင်ဘာလအတွင်းကျင်းပမယ်လို့ပြောထားတဲ့2025ရွေးကောက်ပွဲအပေါ်မှာနိုင်ငံတကာကဂရုတစိုက်စောင့်ကြည့်နေပေမဲ့ပြည်တွင်းမှာတော့88%ရှိနေတယ်လို့သုံးသပ်နေကြပါတယ်။ဒီအခြေအနေမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲစင်းနေထုတ်ပြန်လိုက်ရမှာရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုမရှိနေသူတွေကိုယ်တိုင်စိတ်ဝင်စားဖြစ်လာကြတယ်လို့ဆိုပါတယ်။အဓိကကတော့အမှားပေါင်းများစွာနဲ့ဝေဝေဆာဆာထုတ်ပြန်လိုက်တဲ့စာရင်းဖြစ်နေလို့ပါ။စာရင်းမှာသေဆုံးသူတွေပါဝင်နေတယ်လို့တက်ရှိထင်ရှားရှိသူတွေလည်းပျောက်နေပါတယ်။ပြီးတော့တရွာလုံးတရက်ွက်လုံးမွေးနေ့မွေးရက်တွေတထပ်တည်းကြနေတာလဲမြင်တွေ့နေရတယ်လို့ဆိုပါတယ်။မေလာကုန်ပိုင်းမှာပထမကြိမ်ထုတ်ပြန်လိုက်တဲ့ရန်ကုန်နဲ့နေပြည်တော်ကမဲဆင်းတွေကအမှားတွေစပြီးတွေ့ခဲ့ရတာပါ။နေပြည်တော်မှာဝန်ထမ်း4000ကျော်ရှိတဲ့နေရာမှာ1000မဲဆင်းတဲ့မှာပါလာပါတယ်။အများဆုံးမှားတာကတော့နာမည်တွေမှားနေတာပါ။ရွေးကောက်ပွဲစောင့်ကြည့်ရေးဖန်တီးရင်ဖွဲ့ကဒေါ်ရွှေရွှေစိန်လက်ကအခုလိုပြောပြပါတယ်။
တိုင်းလာနာမည်တွေတော့မားလေငါတို့ကကြာတော့တာရိုက်ဆိုတော့ဒီမှာဖြစ်နေ copy နဲ့ paste လုပ်တဲ့ခါမှာတူရာတွေပေါ့ဟိုအဖေမေတူရာတို့မဟုတ်ဘူးနံပါတ်တူရာတို့ဝေးလိုက်ရတဲ့တူရာတွေပေါ့နော်ဟိုရရွာတော့ပြောရဲပေါ့နော်ဒီ UEC ကတော့ဟိုမားလို့ချင်တော့အမှန်ပြင်ရတော့ဒါပေမဲ့ကျွန်တော်ပြောအဲ့အမှန်ပြင်တာကအရင်လူများတော့ UEC မယ်အဲ့အမှန်ကိုပြင်ဆင်နိုင်တဲ့ capacity ရှိလားဆိုတော့မရှိဘူးလေ
မာရွင့်မှုတွေကိုကြိုတင်မျှော်လင့်ထားတာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်ရန်ကုန်တန်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘုံမူကြီးကိုကိုပြောပြတာက
ကျွန်တော်တို့ဒီမဲစင်းပြုစုပြီးတဲ့အခါတိုင်းမှာကျွန်တော်တို့ကမဲစင်းကိုကတ်ပြီးတော့ကျင်ညာပါတယ်ကျွန်တော်တို့ဒီလိုကတ်ရတဲ့ရွေချက်ကကျွန်တော်တို့ရဲ့မဲစင်းဟာဒီမပြည့်စုံနိုင်ဘူးမဖန်ကန်နိုင်ဘူးအမှားတွေရှိနိုင်တယ်ဒါကြောင့်မို့လို့ကစားနာရှင်နေနေလာပြီးတော့ကြည့်ပါလာပြီးတော့ကြည့်ပြီးတော့အဲ့ဒီအမှားတွေကိုထောက်ပြပါတင်ပြပါဆိုပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးကျင်ညာခဲ့ပါတယ်ဆိုတော့အဲ့ဒါကိုကျွန်တော်ဗာချုပ်ပြောချင်တာလဲဆိုတော့ကျွန်တော်တို့မဲဆင်းမှာအမှားကြီးရှိတယ်ဆိုတာကျွန်တော်တို့ပြောမှထားပြီးသားပါလို့
မဲဆင်းတွေထဲမှာကြေးရွာတစ်ခုလုံးရက်ွက်တစ်ခုလုံးမွေးနေများတူနေတာနဲ့ပတ်သက်ပြီးဒါဟာမဲဆင်းကိုကွန်ပျူတာနဲ့ဖြည့်ဆွဲရမှာရက်လ9စသဖြင့်ပြည့်စုံမှဖြည့်ဆွဲလို့ရတာကြောင့်တချို့မွေးနေမွေးရမသိပဲ9သာသိသူတွေကိုဇွန်လ30ရက်နေ့တရက်တည်းကိုပဲပုံမှန်ထည့်သွင်းလိုက်တာကြောင့်ဖြစ်တယ်လို့ပြောပါတယ်ထုတ်ပြန်ထားတဲ့မဲဆင်းတွေမှာအမားတွေ့ခဲ့မယ်ဆိုရင်ကာယကံချင်းကိုယ်တိုင်ကန့်ကွက်ချက်ပြင်ဆင်ချက်ဖြည့်ဆွက်ချက်ဆိုတဲ့ကွန်ပျူတာကထုတ်ထားတဲ့ပုံစံ3ခုအနက်တစ်ခုခုကိုဖြည့်ပြီး9ရက်အတွင်းပြန်လည်တင်ပြရမှာပါပြဿနာကတော့ဒီပုံစံတွေရက်ွက်ယုံတွေမှာရှိမနေတာပဲဖြစ်တယ်လို့တချို့ဆိုဘယ်သူကတာဝန်ခံထုတ်ပေးနေမှန်းတော့မသိဘူးလို့ပြောဆိုနေကြပါတယ်တကယ်တမ်းကအခုလိုဖြစ်တာဟာကော်မရှင်မှာလုံလောက်တဲ့ဘဏ္ဍာငွေကြေးမရှိတာကြောင့်လို့သုံးသပ်နေကြပါတယ်။နောက်တစ်ခုကလည်းအမားကိုအမှန်ပြင်ဖို့ပုံစံဖြည့်ပြီးတင်ပြရမှာကိုမလုတ်ချင်ကြသူမဲဆန္ဒရှင်တွေကလည်းပိုးပြီးများနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။တကယ်တော့အခုလိုမဲဆင်းမှားယွင်းမှုတွေဖြစ်နေတာဟာအခြေခံမဲဆင်းစကောက်တဲ့ပုံစံမှားနေတာကြောင့်ဖြစ်တယ်လို့ဝေဖန်ကြပါတယ်။အခြေခံမဲဆင်းကိုကော်မရှင်ကကိုယ်တိုင်ကောက်ယူတာမဟုတ်ပဲရက်ွက်စဲအိမ်မှုယာယီမှုတွေကကောက်သွားတာပါဒီအချက်ဟာလဲရွေးကောက်ပွဲဆိုင်ရာဥပဒေနဲ့တွေးဖီနေတာဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့မြန်နန္ဒာ TSI အဖွဲ့ကဥယျာဉ်အောင်ပြောပြတာက
ငွေလုံးကရှိထားပြီလားသူတို့မှရှိထားတယ်အိမ်တော်သူစည်ရင်းတွေကိုပဲစည်ရင်းတွေပြန်ရေးပြီးပေးတာမျိုးတွေရှိတယ်အဲ့တော့ဒီလိုစည်ရင်းတွေပြန်ရေးပြီးပေးတဲ့အခါမျိုးမှာများသောအားဖြင့်အဲ့လိုစည်ရင်းတွေကြံခဲ့တာတွေရှိတယ်မှားခဲ့တာတွေအများကြီးကျွန်တော်တို့တွေ့နေရတယ်။ဘာလို့လဲဆိုတော့လက်ရှိမှာကျွန်တော်တို့ဒီအုတ်ထွေရေးပိုင်းသက်ဆိုင်ရာရက်ွက်အုတ်ထွေရေးမှုရုံးတွေမှာအရင်တော့ရက်ွက်မှာနေတဲ့လူတွေတကောင်စည်ရင်အိမ်ကောင်စုစည်ရင်တွေအများနဲ့စည်ရင်သွင်းထားမယ်ဆိုမှဒါရီယာပေးချာချာလုတ်ကင်ခဲ့တာမရှိတဲ့အခါကြတော့ဒီစည်ရင်တွေပေါ်မှာအခြေခံပြီးအခုဆိုရင်66မြင်းဆောင်6ကိုအခြေခံပြီးကောက်တာဖြစ်တဲ့အတွက်ဒီစည်ရင်တွေမှာအခြေခံပြီးကောက်တဲ့အခါမှာဒီပြဿနာတွေအများကြီးကျွန်တော်တို့ကြုံတွေ့ရတာပဲ
။အခုလိုမြန်မာနိုင်ငံကမဲစင်းတွေကမောက်ကမဖြစ်နေတဲ့အခြေအနေကိုအမေရိကန်စီနေတာတူကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုပါတယ်။ဒီပြောဆိုချက်ပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားကိုအလေးထားမှမဟုတ်ဘူးလို့တုံ့ပြန်ပါတယ်
။သူနိုင်ငံပါတီမနိုင်လို့ရှိရင်လူစုတော်တော်မတင်ဟဖို့တက်ကြအောင်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကျွန်တော်ပြင်ဆိုင်နော်။ဘိုးကြောင့်ဦးစံပြောတဲ့တကားရှိပါတယ်နော်။My head is bloody but unbound.
ဒီတုံ့ပြန်ချက်အပေါ်မှာချက်ကောင်းစိတ်မကန် တုံ့ပြန်ကြလို့ဝိမာန်တန်တွေလည်းထွက်ပေါ်လာပါတယ်။တကယ်ကပြည့်အစင်ပြင်ခဏဆိုတဲ့အတိုင်းဆောင်ရွက်ပေးဖို့လိုတယ်လို့ဝေဖန်နေကြပါတယ်။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကဒေါ်ရွှေရွှေစိန်လန့်နဲ့ဦးရဲအောင်တို့ကတော့လှုပ်ဆောင်နိုင်တဲ့အခြေအနေကိုအခုလိုပြောပြပါတယ်။
ကျမတို့ကလည်းကျမတို့ကလည်းကစ်တင်နေလို့မရတော့ဘူးလား။ဟိုကိုအားလုံးတက်နေကြဝိုင်းဝန်းပြီးတော့ကိုလုံးဝ
ဆိုလက်ရှိကိုအရှိတရားကိုကျွန်တော်တို့တကယ်ပြောမယ်ဆိုရင်ကြီးကြပ်ကြပ်လက်ခံပြီးတော့ပါတီရဲ့အရက်ဖက်အဖွဲ့စည်းရဲ့ကော်မရှင်ရဲ့အုပ်ချုပ်ရေးရဲ့ဒီမေးခွန်းဆိုင်ဟာကျွန်တော်တို့တေးချာချာပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်မဲစင်အမှန်ကန်ရရှိရရအမြန်ဆုံးလုပ်နိုင်လိမ့်မယ်လို့ကျွန်တော်မြင်တယ
်။ဒါကတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့အမြင်မှာအခုလိုအမှားများကိုပြင်ဆင်နိုင်ဖို့အဆိုပြုချက်တွေရှိပေမဲ့လက်တွေ့မှာအပြစ်တင်သူတွေကိုတံပြန်ထိုးနှက်နေတာတဲ့အမြင်သဘောရှင်းရှင်းနဲ့ဆောင်ရွက်ဖို့ဟာဒိုင်လူကြီးဖြစ်ဆောင်ရွက်မဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်သာပါနောက်တစ်ချက်ကတော့အမှားတွေကိုအမှန်ပြင်ဖို့အချိန်လုံလောက်ပါရဲ့လားဆိုတာလဲမိထားလို့ရမယ်မထင်ပါခင်ဗျာ